စီးရီးယန်အတိုက်ခံသဘုံတွေကိုလက်နက်ထောက်ပံ့ဖို့အမေရိကန်သမ္မတဘရက်ဂိုဘားမားကစဉ်းစားနေပါတယ်။အရင်တုန်းကတော့အနောက်နိုင်ငံတွေကိုစန့်ကျင်တဲ့သဘုံတွေရဲ့လက်ထဲကိုလက်နက်တွေရောက်ရှိသွားမှဆိုတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ခုလိုလက်နက်ထောက်ပံ့ဖို့မစဉ်းစားခဲ့ပါဘူး။အိုဘားမားအနေနဲ့စီးရီးယန်အတိုက်ခံသဘုံတွေကိုလက်နက်ထောက်ပံ့ဖို့စဉ်းစားပြီးမဲ့ဆုံးဖြတ်ချက်တော့မချရသေးဘူးလို့အင်မီရော်ယာရှိတွေကပြောပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့စီးရီးယန်သဘုံတွေကိုထောက်ပံ့တွေတိုးမြှင့်ပြီးပေးသွားဖို့သမ္မတအိုဘားမားကသူ့ရဲ့နိုင်ငံတော်လုံခြုံရေးအဖွဲ့ကိုပြောထားပြီးသွားပြီလို့အင်မီရော်ယာရှိတွေကပြောပါတယ်။အခုထိတော့အမေရိကန်ပြည်ထောင်စုကစီးရီးယားတိုက်ခံတွေကိုပေးနေတဲ့အကူအညီထဲမှာလူကိုယ်သေစေနိုင်တဲ့ပစ္စည်းထောက်ပံ့တော့မပါသေးပါဘူး။အင်ကာနီကထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာတော့အမေရိကန်ပြည်ထောင်စုကစီးရီးယားတိုက်ခံတွေအတွက်ထောက်ပံ့တွေကိုတိုးမြှင့်ပေးထားပြီးသားဖြစ်တယ်လို့ဖော်ပြထားကြောင်းအမျိုးသားလုံခြုံရေးကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကီလင်းဟီတန်ကပြောပါတယ်။ဒါပေမဲ့အမေရိကန်ရဲ့အထောက်ပံ့ဟာစီးရီးယားနိုင်ငံရဲ့နိုင်ငံရေးကြက်တွဲတွေပြည်လဲစေဖို့ရည်ရွယ်ပြီးထောက်ပံ့ပေးတာဖြစ်တယ်လို့အင်မီရော်ယာရှိတွေကပြောပါတယ်။စီးရီးယားနိုင်ငံမှာပြည်တွင်းစစ်ဖြစ်လာခဲ့တာဆိုရင်အခုဆိုရင်နှစ်နှစ်ကျော်လာခဲ့ပြီဖြစ်ပါတယ်။စီးရီးယားသမ္မတဘရှာအလာဆက်အစိုးရအပေါ်ပြင်းပြင်းထန်ထန်အရေးယူမှုတွေမလုပ်ခင်မှာပဲစီးရီးယားနိုင်ငံတွင်ဒါနုလက်နက်တွေတုံးဆွဲနေတာနဲ့ပတ်သက်လို့အချက်လက်တွေထပ်ပြီးလိုအပ်နေသေးတယ်လို့အင်ကာနီကပြုလုပ်တဲ့အင်မီရော်သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကပြောသွားပါတယ်။